ထောင်မြေမှုနဲ့ဖန်ဆင်းရေးယူခံထားတဲ့ညီညွတ်သောဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးချုပ်မြာလက်ရှိမှုပြင်ဗနာဤဆိုင်ရာဥပဒေချိုးဖောက်မှုတွေနဲ့ပါအရေးယူခံရမယ့်အလားအလာရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောင်ခံပါနေစီပါတီတို့လူတည်များတဲ့ UDP ညီညွတ်သောဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးချုပ်မြေကိုထပ်မံစစ်ဆေးမှုတွေအရငွေမဲကွာချမှုအပါဝင်ဗနာဤဆိုင်ရာလုပ်ငန်းတွေမှာဥပဒေချိုးဖောက်တဲ့လုပ်ရက်တွေတွေ့ရှိခဲ့ရကြောင်းကြတာပတိနဲ့သတင်းစာရှင်းလင်းပွဲမှာသမရာယုံညွန်ကြားမှုချုပ်ဦးစော်ထီးကပြောလိုက်တာပ
ါ။ဒီဟာကိုကျွန်တော်တရားမဝင်ဆိုင်ဘက်ကကျွန်တော်တို့တာဝန်ယူထားတာ။နောက်တစ်ခါငါဟောင်းမှာဒီအချိန်မှာတိုးနေနေမှာရှိတဲ့လူတွေနဲ့လက်ဆက်တွေ့တရားတရားမဝင်တော့ဘယ်လိုလုပ်ရလဲလက်ဆက်တွေ့တရားရှိနေ။ဒီမှာကြာတာကိုချက်ဆက်ဆက်တော့အင်းမြာပြည်ရဆိုတာလည်းအဖြစ်လမ်းကြောင်းကတော့တာဝန်ပြုချင်လာတာမဟုတ်ဘူး။ဟိုဒီကနေလဲလိုက်တယ်အဆင်ပြေလာပြီးတော့သူ့ရဲ့တန်ကိုဆွေးနွေးဖို့ဝင်ဝင်တော့သူ့ရဲ့တန်ကို
ဝင်ငွေဖြစ်တရားဝင်ကြေညာမှတားတဲ့ငွေကြေးကိုတုံးဆက်တာ2014ခုနှစ်ငွေကြေးကွာချမှုတိုက်ဖြတ်ရေးဥပဒေပုံမှန်4300နှစ်ဒါမှမဟုတ်ငွေတန်ဒါမှမဟုတ်ပြည့်တဲ့နေရလုံးကြာခံနိုင်ရတယ်လို့ကျူးလွန်တဲ့လုပ်ငန်းအဖွဲ့အစည်းတွေကလည်းကျပ်ငွေတန်900အထိဒဏ်ငွေချမှတ်ခံရနိုင်ကြောင်းလည်းဦးစော်ထီးကပြောပါတယ်ဦးကျော်မြင့်ဟာမြန်မာနိုင်ငံပေါ်ပန်ရခွင့်ပြုချက်မရှိပဲပါတီဝင်တွေတခြားလူပုဂ္ဂိုလ်တွေကိုအတိုးမဲ့ငွေချေးရတဲ့အပြင်အပေါင်ပစ္စည်းတွေလက်ခံရယူပြီးငွေချေးတဲ့လုပ်ရည်တွေဟာငွေချေးရအဖွဲ့အစည်းဆိုင်ရာဥပဒေပုံမှန်159နဲ့ညီစိုးနေတယ်လို့လည်းပြောဆိုခဲ့တာပါစစ်ဆေးတွေ့ရှိချက်ကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတင်ပြထားတယ်လို့လည်းဦးစော်ထီးကပြောပါတယ်
ကျွန်တော်တို့မမေ့ရဘူးဒီလိုမျိုးညှိနှိုင်းတာကစစ်ဆေးတွေ့ရှိချက်တွေကကျွန်တော်ကျန်တဲ့ရုပ်ပုံအားလုံးကိုတော်တော်အကြောင်းပြန်ထားတယ်။ဥပမာလူလုံးလုံးကြီးရဆိုရင်ဒီမဏိတာကိုစောင့်။မဏိတာကတော့ဖိုင်နန်ရှယ်အန်ဂျယ်လီကရှင်တဲ့အဖွဲ့ကြီးနဲ့ဆိုင်တယ်။သူ့ရဲ့ဝိဒ္ဓတော်ကတက်ချင်လို့ဥပဒေရသူ့ရဲ့အဆင်အချိန်ရကိုကြောက်တယ်။အဖွဲ့ကြောင့်တော့ဟိုအလုံးစုံကိုသူကချင်လာတာဟုတ်ပါဘူး။တိကျတယ်ကြာချင်လို့။အဲ့တော့ဘက်ကလုံးမှာနည်းနည်းဆောက်တာသူ့ရဲ့ပုံစံမျိုးလို့ဒါနဲ့ပတ်သက်တဲ့ဒီဆုံးနဲ့သူ့ကိုတက်မှာဒါရင်ကျွန်တော်ကပြောင်းလို့ရတာမရှိဘူးပြန်ထားရတယ်။အဲ့တော့ပြောင်းလို့ရတာမရှိဘူးနည်းနည်းဆောက်တာလုပ်ရအောင်။ချန်တာတွေကကျွန်တော်ကအချိန်ယူသူ့ရဲ့ပုံစံမျိုးကိုတိကျတာတော့တက်မှာဆက်လုပ်နေတယ
်။ဦးကျော်မြင့်ရဲ့ဘန်ဝေရှင်59ခုကိုစစ်ဆေးရမှာတရုတ်နိုင်ငံကနေတစ်ဆင့်ကျပ်ငွေ16ဘီလီယံကျော်တရားမဝင်လွှဲပြောင်းရယူထားတာတွေ့ခဲ့ရပြီးငွေကြေးလွှဲပြောင်းသူတူကိုတရုတ်နိုင်ငံအာဏာပိုင်ကဖမ်းဆီးတာကြောင့်လဲဥစော်ဒေးကပြောပါတယ်။ဥကြမြေဘက်ကတော့ကုန်ပစ္စည်းတွေတင်သွင်းရောင်းချရာကရရှိတဲ့ငွေကြေးဖြစ်ဖတ်ဆိုထားပေမဲ့အထောက်အထားအခက်အခဲမှမပြနိုင်ဘူးလို့လဲဆိုပါတယ်။ရှေ့လာထဲမှာကျင်းပမဲ့ရွေးကောက်ပွဲမှာကိုယ်စားလှမ်းဒုတိယအများဆုံးနေရာဝင်ရောက်ရှိနိုင်မဲ့ UDP ပါတီဥက္ကဋ္ဌဥကြမြေကတော့မန္တလေးမြို့အိုးဘိုတောင်မှာရာဇဝတ်မှုနဲ့ထောင်နှံကြထန်နေရစဉ်1999ခုနှစ်မှာထွက်ပြေးသွားခဲ့တဲ့အမှုဟောင်းနဲ့ပြီးခဲ့တဲ့လကုံပိုင်းမှာပဲရန်ကုန်မြို့မှာဖမ်းဆီးခဲ့တာပါရာဇဝတ်ကြီးဥပဒေပုံမှန်114ထောင်ပြေးမှုနဲ့ရင်ဆိုင်နေရတဲ့ဦးကျမြင့်ကတော့မန္တလေးတိုင်းချမ်းတာဆန်မြို့နယ်တရားရုံးမှာရှစ်သတင်းပတ်အင်္ဂါနေ့ကျရင်ကြားနာစစ်ဆေးမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ထောင်ခန့်မန္တလေးမြို့ကနေသတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ